ရခိုင်ပြည်နယ်မောင်နှောဒေသမှာ2016ခုနှစ်အောက်တိုဘာလကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာအကြမ်းဖက်တပ်ဖြတ်မှုကြောင့်အရသာ23ယောက်သေဆုံးပြီး10ယောက်ပျောက်ဆုံးနေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။လေလာသူတွေကတော့ဒီအရသာတွေသေဆုံးပျောက်ဆုံးနေတာဟာအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးမှုအားနည်းချက်ဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မောင်တော်ဒေတာအကြမ်းဖက်တိုက်ခိုက်တာဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တာပါဒီအခင်းဖြစ်ပွားပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြီးပွားအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွစ်ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလ3ရက်နေ့အထိရရှိထားတဲ့စီးရင်အရာဆိုရင်အကြမ်းဖက်တပ်ဖြတ်ခံရသူအရသာ23ယောက်ရှိပြီးပျောက်ဆုံးနေသူ10ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်မွန်ဒိုဒေတာမှာဖြစ်ပျက်နေတဲ့အခြေအနေကိုအဲ့ဒီဒေတာကိုတွားရောက်လေ့လာသတင်းယူခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုပြောပါတယ်
အကြမ်းဖက်သမားတွေကကျွန်တော်တို့ဒီလောက်ဆိုရင်တော့တချို့နေရာတွေတချို့ကြီးရွာတွေမှာစာမန်လူရွာသားတွေအနေနဲ့သူတို့နေတယ်အဲ့ချူရီကြတော့လေရွာပြင်းနေကြတယ်မှာသူကသူနေမယ်နေပြီးတော့မှအဲ့သူတို့ဩဇာမခံတာတွေသူကတော့အစိုးရနဲ့ပူးပေါင်းနေလို့သူတို့ယူဆသူတွေအဲ့လိုမျိုးတွေကိုပြန်ပြီးဆွဲတက်ဖြတ်တာတွေအဲ့ဒါမျိုးတွေလုံးနေတယ်လို့ကျွန်တော်တို့သိရတယ်အဲ့ဒီရဲတပ်ဖွဲ့တွေ bari ကိုယ်တိုင်တော့မှသူတို့တွေကရွာတွေတကြီးရွာသွားရင်ဟိုလုံလုံကြီးတွေတွေ့ချာယူပြီးတော့မှသူတို့သွားနေရတဲ့အခြေအနေမျိုးမှာအဲ့ဒီအကြမ်းဖက်သမားတွေကတော့ရွာထဲမှာရှိချင်ရှိနေမယ်ဒီကိုယ်ရောက်ဖြောက်ဖြောက်ထားမယ်အဲ့တော့အကာအကွယ်ပေးဖို့တော့တော်တော်လေးကိုမလွယ်ဘူးလို့ကျွန်တော်တို့ထင်တာပေါ့နော်
။မောင်တော်ခရိုင်အတွင်းမှာအစ္စလမ်ဘာသာဝင်ဥယျာဉ်9သိန်းကျော်လောက်ရှိပြီးအများစုဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကျင်းလွတ်နေတာကိုတွေ့မြင်ရကြောင်းလည်းပြောပါရတယ်။အရသားတွေကိုအကာအကွယ်ပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်မှာဖြစ်ကြောင်းလည်းဦးစီသူအောင်မြင့်ကပြောပါရတယ်
။ဒီအုပ်ချုပ်ရေးပိုင်းကမွတ်စလင်ထားတဲ့သဘောထားပေါ့။အစိုးရကထားတဲ့သဘောထားကအဓာတ်ကနိုင်ငံသားတွေပါလေလို့ဒီလိုကိုဒီလိုဆရာသတ်မှတ်ထားတာမရှိတဲ့ခါကျတော့သတိပြင်ပြင်သူတို့နေတယ်အဲနေတဲ့ခါကျတော့ဘာချက်လည်းမသိရတော့ဘူးဆက်ဆက်ရေးလည်းသိပြီးတော့မရှိဘူးမရှိတဲ့ခါကျတော့ဒီထဲမှာဘာဖြစ်နေတာမသိတဲ့လိုမျိုးဘယ်လိုကာကွယ်ပေးရမလဲဆိုတာလည်းသူတို့လုံလို့ရမှာမဟုတ်ဘူးအဲ့တော့ဒါကြီးကိုကာကွယ်ပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရောနောက်အဓိကကျတဲ့ဒီလူတွေဘောတော့ကိုယ်နိုင်ငံထဲမှာနေတဲ့လူတွေကိုယ်တရားဥပဒေစိုးမိုးအောက်မှာကိုယ်အုပ်ချုပ်ရေးအောက်မှာရှိရမယ်ကိုယ်ကလည်းအကာအကွယ်ပေးရမယ်ဒီကွန်ပျူတာတွေအောင်လည်းလုပ်ပြရမယ်။ဘာညာဆိုတော့ policy ကိုအရင်ပြောင်းမှရမယ်။အဲဒီအခြေအနေမပြောင်းနိုင်ဘူးဆိုရင်တော့အဲဒီလိုပဲခက်ခဲနေဦးမှာပဲ
။ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိရခိုင်ပြည်နယ်လွှတ်တော်ကတိုင်းဒေသကြီးရကော်မတီဥက္ကဋ္ဌဦးမောင်မောင်အောင်ကတော့အရက်သားတွေကာကွယ်ရေးနဲ့ပတ်သက်ပြီးအခုလိုတုံ့သက်ပါတယ
်။အခုနိုင်ငံသားမဖြစ်သေးပေမဲ့လည်းအခုဘာလဲပြောပြောနိုင်ငံပြစ်မှားနေတဲ့အတွက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကဘုနာနေကြဆောင်ကျဲပါညာတမလို့အကုန်လုံးကတော့သူတို့ကလုံနေလုံနေကြတာပဲသို့တော့အဲ့ဒီဘက်မှာဟိုအမှန်တိုင်းပြောရတာတရားဥပဒေစိုးမိုးကြီးကတော်တော်အားနည်းနေဒီဘင်္ဂါလီ community နေနဲ့ကလည်းတော်ရတယ်ခုနကပေါ့အဲရိုဟင်ဂျာမမရရင်သူတို့ကဗရီဗီကင်းနေတယ်မလို့ဗရီဗီကင်းဆိုတော့ခုနကနိုင်ငံသားတွေနေမလို့ဘာမှလည်းမလို့ဒီတိုင်းပဲအဲနေကမှဟိုအစိုးရပြောတဲ့အတိုင်းနဲ့မဟုတ်ဘဲနဲ့သူတို့ကသူတို့လွတ်လပ်တယ်လို့ဟိုအဲ့လိုဒီသွားတော့ဖြစ်တော့ဖြစ်နေတယ်ဟိုနိုင်ငံသားဖြစ်တာရင်ဖြစ်တာလေခဏသိသိလိုက်ကိုယ်နိုင်ငံတွင်းမှာနေတယ်ဆိုတော့အဲ့ဒီနိုင်ငံရဲ့ဥပဒေကိုလိုက်နာဖို့အနိုင်ဒီဒီကတော့တရားဥပဒေစိုးမိုးရေးကတော့ဘာလို့ဒီလ
ားတရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဒီကိစ္စတွေကတော့ဟိုနိုင်ငံတကာနဲ့ဆက်ရတဲ့ကကြတော့ခုနက human rights ကိုလည်းကိုကနားလည်မှုပြရတယ်တစ်ဖက်ကတော့ဥပဒေရထိထိရောက်လောက်အောင်အခုနကကိုလိုပေးတဲ့နဲ့အခွင့်အရေးပိုင်းက 82A နဲ့လိုအပ်တယ်ပေးရမှာပေါ့နော်သူတို့တော့တော့အောင်ခုကတော့ဒီ auto park ကိုရင်းတော့ပိုင်းမှာသူတို့ကဟိုကျောင်းကို formal လိုမျိုးရှိရင်သူတို့ကနှုတ်ပိတ်တဲ့တဘောမျိုးဆိုတာတော့အဲ့ဒီအဖွဲ့ကိုထက်တဲ့ဝင်ဝင်နဲ့တတိယရောင်းနဲ့ဒါစုံစမ်းစစ်ဆေးကြမှာအရေးယူဆောင်ရွက်ဖို့အဲ့လိုပဲလုံမလို့ဒီလိုပဲတိုးတင်ပါတယ်နော
်မုံတော်ဒေတာအကျန်းဖက်ဖြစ်စင်မှာတမ်ဘရော်သား9ဦးရဲတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ကြောင်းနဲ့အကျန်းဖက်တိုက်ခိုက်သူ69ဦးသေဆုံးပြီးချုံတောင်ထားသူတရားစစ်ဆေးနေသူ900ကျော်ရှိကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်